အင်ဒိုနီးရှားနိုင်ငံကိုတရုတ်လုကိုဗစ် -19 ကာကွယ်ဆေးတက်တသမနှစ်တန်းတနင်္ဂနွေနေ့ညပိုင်းမှာရောက်ရှိလာပြီဖြစ်ကြောင်းအင်ဒိုနီးရှားအစိုးရကကြေညာပါတယ်။အဲ့ဒီကာကွယ်ဆေးကိုဘေကျင်းမြို့အခြေစိုက် Sinovac Biotech ဇီဝဆေးဝါးဖော်စပ်ရေးကုမ္ပဏီကထုတ်လုပ်တာပါ။ကိုဗစ်ကာကွယ်ဆေးနောက်ထပ်တက်တသမ8တန်းဟာလည်းလာမယ့်ဇန်နဝါရီလထဲမှာထပ်ရောက်လာမယ်လို့မျှော်လင့်ကြောင်းရုပ်သံမိခွန်းမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောကြားပါတယ်
။ကာရဏတိတမမုန်ကင်ကန်ဒီလာကိုကန်vaccinasi secara serempak untuk semua
ဒီလူတွေအားလုံးကာကွယ်ဆေးကိုတ냥နေတဲ့ထိုးဖို့ဆိုတာမဖြစ်နိုင်ပါဘူးလူတွေကိုကာကွယ်ဆေးထိုးပေးဖို့လောလောဆယ်ပြင်ဆင်နေပြီးဒီလူတွေအနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့လမ်းညွှန်ကြေညာချက်ကိုလိုက်နာဖို့လိုပါတယ်လို့သမ္မတကပြောသွားတာပါနောက်ထပ်တန်းနဲ့ချီတဲ့ covid ကာကွယ်ဆေးကုန်ညမ်းစည်းရေးကိုစောင့်ဆိုင်းနေပြီးအင်ဒိုနီးရှားအစိုးရပိုင်း PT Bio ကုမ္ပဏီကနောက်ဆုံးဖြန့်ဝေနိုင်တဲ့အဆင့်ထိရောက်အောင်အချောပြန်ထုတ်မှာဖြစ်ပါတယ်တရုတ်စီနိုဗက်ကထုတ်တဲ့ကိုဗစ်ဆေးစမ်းသပ်မှုကိုအဆင့်3အထိအင်ဒိုနီးရှားဗန်တောင်းမြို့မှာစေတနာဝန်ထမ်းပူးပေါင်းဆောင်ရွက်သူ1,600ကျော်နဲ့ပြီးခဲ့တဲ့ဩဂုတ်လကစလို့စမ်းသပ်ပြီးစီးခဲ့ပြီဖြစ်ပါတယ်ခင်ဗျာ။